ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင်ရချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတွေ့ရှိချက်တွေကိုထုတ်ပြန်ခဲ့ပေမဲ့လူခွင်ရအဖွဲ့တွေကတော့ယုံကြည်လက်ခံနိုင်မှုကင်းမဲ့နေကြောင်းပြောဆိုလိုက်ကြပါတယ်။ဒီအတွက်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်လူခွင်ရချိုးဖောက်မှုတွေကိုတိတိကျကျသိရှိနိုင်ဖို့နိုင်ငံတကာကလွှတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုဖို့လည်းထပ်မံတောင်းဆိုခဲ့ကြတာပါ။မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်ပေါ်လူခွင်ရအဖွဲ့တွေရဲ့တုံ့ပြန်ချက်တွေကိုတော့နန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
တမရောစစ်စေးရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်နဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ပြီးခဲ့တဲ့လကစားလို့တလနေပါကြစုံစမ်းစစ်ဆေးမှုတွေမှာစစ်တပ်ကဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအစွန်းရောက်အဖွဲ့တွေကကျူးလွန်ခဲ့ကြောင်းလူပေါင်း3000ကျော်ကိုမေးမြန်းချက်တွေကိုကိုးကားပြီးတော့ဖော်ပြခဲ့ပေမဲ့လူအခွင့်အရေးအဖွဲ့တွေကတော့တွေ့ရှိချက်တွေကိုလက်ခံဖို့ခက်ခဲကြောင်းပြောဆိုခဲ့ကြတာပါနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့စုံစမ်းစစ်ဆေးမှုတွေဟာလုံလောက်မှုမရှိဘူးလို့ပြောပါတယ်
။ And I think this was actually be a seen ultimately as a green light by the international community to push targeted sanctions on key members of the Burma military because it shows that there's no
ဒီစင်္ကာကိုကြည့်မယ်ဆိုရင်မြန်မာစစ်တပ်ထဲကရေးပါတဲ့လူတွေကိုယူရပြီးတော့နိုင်ငံတကာကတန်ခတ်ပိတ်ဆို့မှုတွေ82ချမှတ်နိုင်အောင်လို့တွန်းအားပေးလှုပ်ဆောင်ဖို့လိုပြီးဆိုတာလက်တွေ့မြင်လိုက်ရပြီလို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ဒီစင်္ကာထဲမှာဘလို့တက်တဲ့အထောက်အထားမျိုးကိုမှဖော်ပြခြင်းတဲ့သဘောဆန္ဒတွေမပါပါဘူး။တခုခုမှားကောင်းမှားနေပြီဆိုတာမျိုးသတိထားလုတ်ကင်ဖို့ဆန္ဒလည်းမရှိပါဘူး။ဒီစင်္ကာကဖြစ်ပျက်ခဲ့သမျှအရေးအတိုင်းကိုညှင်းဆုပ်ယုံတက်တက်ပဲဖြစ်ပါတယ်။
မြန်မာစစ်တပ်ရဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာမှာတော့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်စကန်30လောက်ကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARSA အစွန်းရောက်အဖွဲ့ရဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုအလေးထားဖော်ပြထားသလိုတွေးထိုးလုံဆောင်မှုတွေရှိခဲ့ကြောင်းလည်းတွေ့ဆုံမေးမြန်းသူတွေကိုကိုယ်ကဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်ရဲ့အစီရင်ခံစာဟာတာဝန်ခံမှုညှင်းဆန်နေတာကိုပြသရရောက်ကြောင်းလည်းလူအခွင့်ရေးအဖွဲ့တွေကဝေဖန်ခဲ့ကြတာပါ။မြန်မာစစ်တပ်ရဲ့တင်းလာနေကထုတ်ပြန်ချက်ထွက်ပေါ်လာပြီးချင်းဆိုသလိုကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့တဲ့ Amnesty International အဖွဲ့ကမြန်မာအရေးသူတည်သည် Laura Hates ကတော့လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အများယုံကြည်လက်ခံနိုင်အောင်ဖြေရှင်းဖို့ကတော့နိုင်ငံတကာကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့လိုတယ်လို့ပြောပါတယ်
The military and the security forces are the ones that have been accused of these horrific violations. They're now the ones saying that they've conducted an investigation and found no evidence of it. This is clearly ludicrous. This is not an independent investigation.
တို့ရောလူခွင့်ရချိုးဖောက်မှုရှိတယ်လို့သူဆွဲခံထားတဲ့စစ်တပ်နဲ့လုံခြုံရေးတပ်တွေကစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတပ်တွေထောက်ထားပြီးမတွေ့ရဘူးဆိုတာဟာအတိတ်ပဲရှိပါဘူး။ဒါဟာတိကျလွတ်လပ်တဲ့အစင်ကန်စာလုံးဝမဟုတ်ပါဘူး။ဗတ်လိုက်မှုမရှိဘူးဆိုတာလည်းမဖြစ်နိုင်ပါဘူး။နောက်ပြီးလုံခြုံရေးတပ်သားတွေကိုစုံစမ်းစစ်ဆေးမှုလုပ်ခိုင်းလို့လည်းမရပါဘူး။ဘယ်လိုတာဝန်ယူမှုမျိုးကိုမှလည်းလုံးမမဟုတ်တာသိကြပါရယ်။ဒါကြောင့်ကုလသမဂ္ဂအချက်လက်စာဖို့ရေးအဖွဲ့နဲ့တိကျလွတ်လပ်တဲ့စောင့်ကြည့်စစ်ဆေးသူတွေမြန်မာနိုင်ငံရဲ့ဗေဒိတာကိုမဆိုသွားရောက်ခွင့်ပြုဖို့လိုပါရယ်။အထူးသဖြင့်ရခိုင်ပြည်နယ်ထဲဝင်ရောက်ခွင့်ပြုမှသာကျမတို့အဖွဲ့အနေနဲ့စစ်တပ်ရဲ့လူခွင့်ရချိုးဖောက်မှုတွေကိုပြည်ပြဝဝဖော်ထုတ်နိုင်မှာဖြစ်ပါရယ်။မြန်မာစစ်တပ်ကလူခွင့်ရချိုးဖောက်နေတာဟာရိုဟင်ဂျာတွေကိုတည်းမဟုတ်ပါဘူး။တခြားတိုင်းသားတွေဖြစ်တဲ့ကချင်းတို့ရှမ်းတို့တအောင်းတို့လည်းပါဝင်ပါတယ်။ဒါရီယာကျူးလွန်နေပေမဲ့လည်းမြန်မာစစ်တပ်ကပြစ်ဒဏ်ကနေကင်းလွတ်နေတာပါ။သူတို့တွေကိုစုံစမ်းစစ်ဆေးပြီးတော့တရားဥပဒေအတိုင်းအရေးယူရပါလိမ့်မယ်
။မြန်မာအစိုးရကတော့ရခိုင်ပြည်နယ်ကအကြက်တဲတွေနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေဟာအထောက်အကူမဖြစ်နိုင်ကြောင်းပြောဆိုပြီးညှဉ်းဆန်းထားတာပါ။ရခိုင်ပြည်နယ်အရေးနိုင်ငံတကာအကူအညီနဲ့ဖြေရှင်းဖို့ကြိုးစားနေကြောင်းလည်းမြန်မာအစိုးရကပြောဆိုထားပေမဲ့နိုင်ငံတကာအတိုင်းအဝိုင်းကြားစိုးရိမ်မှုတွေကလည်းဆက်လက်ထွက်ပေါ်နေဆဲဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကအာဆီယံအစည်းအဝေးပွဲအတွင်မှာလဲကုလသမဂ္ဂအတွင်ယူမှုချုပ်နဲ့နိုင်ငံတကာကောင်းဆောင်တွေကပါရခိုင်ပြည်နယ်အရေးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးရမှာအလေးထားပြောဆိုခဲ့ကြပါတယ်။အာဆီယံညီလာခံအတွင်ဒေါက်အောင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာလဲပို့ထူးနေမှာနေပြည်တော်ကိုတွားရောက်ပြီးမြမတက်မရောကကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအောင်လိုင်အပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရခိုင်အရေးအလေးပေးဆွေးနွေးမယ်လို့လဲမျှော်လင့်ထားကြပါတယ်ရှင်။